ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဒေသခံတချို့အကြမ်းဖက်တပ်ဖြတ်ခံရတာအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလူအင်အားသုံးတိုက်ခိုက်မှုတွေရှိလာနေတဲ့အတွက်ဒေသအတွင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေအနေနဲ့လုံခြုံရေးတိုးမြင့်ဆောင်ရွက်ပြီးဥပဒေပေါင်းထဲကနေပွင့်လင်းမြင့်တာမှုအပြင်နဲ့စနစ်တကျကင်တွဲဖြည့်ရှင်းဖို့ရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေကတိုက်တွန်းကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကအသေးစိတ်ဆက်ပြီးပြောပြပါလိမ့်မယ်ရှင်
။ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကရခိုင်ပြည်နယ်မောင်နှောမြို့နယ်ကိုင်းကြီးကျေးရွာမှာအမည်မသိအကြမ်းဖက်သမားတွေရဲ့လက်ချက်နဲ့ကိုင်းကြီးကျေးရွာသားမျိုးတိုင်းရင်းသား6ယောက်သေဆုံးခဲ့ရပြီး2ယောက်ကတော့အခုချိန်ထိပြောင်းဆုံးနေဆဲဖြစ်ပါတယ်ဒီအကြမ်းဖက်တပ်ဖြတ်မှုအပြီးနောက်တစ်ရက်ဩဂုတ်လ4ရက်နေ့မှာတော့ဒေသတွင်းနေမြေရှင်းလင်းရေးလုပ်နေတဲ့အချိန်တွင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရသေးတော်မြို့နယ်တွင်ကအောင်နန်းရကျေးရွာကရွာသား600လောက်ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အခုချိန်ထိကတော့အကြမ်းဖက်သမားလို့တန်ရရှိသူတချို့ကိုဖန်စီစစ်စစ်နေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတပ်မတော်စစ်ကြောင်းတွေဘက်ကနေမြေရှင်းလင်းပြီးလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်နေပါတယ်အခုလိုမျိုးဒေသခံတချို့နဲ့နေနေတည်ငြိမ်ရေးလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးတိုက်ခိုက်မှုရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့လုံခြုံရေးစိုးရိမ်မှုကလည်းမြင့်တက်လာနေပါတယ်ခိုင်ပြည်နယ်တွင်းကလုံခြုံရေးအခြေအနေဟာစိုးရိမ်ရတဲ့အနေအထားဖြစ်လာလို့ဥပဒေပေါင်းတွင်းကနေလုံခြုံရေးစနစ်တွေတိုးမြှင့်ချထားဆောင်ရွက်ပေးဖို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းပါတယ်လို့ရခိုင်ပြည်နယ်အရေးအကြံပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဖွဲ့စည်းထားတဲ့ကိုဖီအန်န်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းက VOA ကိုပြောပါတယ်
ဒီကော်မရှင်တင်နဲ့ဒေသခံရခိုင်တင်နဲ့ပြေးတဲ့ခါတိုင်းမှာပေါ့နော်ဒေသခံရခိုင်တွေပထမဆုံးပြင်ကြတာလုံခြုံရေးပါကျမတို့ပြစ်ဆုံးဆွေးနွေးတဲ့ခါတိုင်းမှာဒီလုံခြုံရေးအရေးကြီးတာကိုသိပြကြပါတယ်ဒါတကယ်ကို common ကျမတို့ဆွေးနွေးခဲ့ရတဲ့အချက်ပါပေါ့နော်ဒေသခံပြည်သူဟာသူတို့ဒေသရဲ့လုံခြုံရေးကတကယ်အရေးကြီးနေပါတယ်ဆိုတော့သူတို့အလုံးကခံစားမိတဲ့ဟာကိုကျမတို့ဟိုနားလေပြရပါတယ်ဆိုတော့ဒီနေ့အဲ့ဒီသူတို့ရဲ့ခံစားချက်ဟာတကယ်အမှန်တကယ်ဖြစ်လာတဲ့အခါကျတော့เนาะပို့ပြီးတော့မှစိုးရိမ်ကြတာဖြစ်ပါတယ်အဲ့ဒါကြောင့်မို့ပေါ့เนาะရခိုင်ပြည်သူလူထုအနေနဲ့တကယ်ကိုလိုအပ်တဲ့ဒီလုံခြုံရေးကိုပြည်ထောင်စုအစိုးရအနေနဲ့ရောဒီတက်မတော်အနေနဲ့ရောပေါ့เนาะဒါဥပဒေပေါင်းအတွင်းကလုံခြုံရေးကိုအမှန်တကယ်လုပ်ပေးဖို့လိုအပ်ပါတယ်လို့အန်ဒီဘက်ကချူညီပါတယ
်အခုလိုဒေသတွေမှာမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တက်ဖြတ်ခံရတာအပါအဝင်မျိုးတိုင်းရင်းသားတွေကိုပါတိုက်ခိုက်မှုတွေရှိလာနေတဲ့အတွက်ရခိုင်တိုင်းရင်းသားတွေနဲ့ကမန်တိုင်းရင်းသားတွေမှာလည်းဒေသတွင်းလုံခြုံရေးစိုးရိမ်မှုရှိလာတယ်လို့ပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အစိုးရအနေနဲ့ဒေသခံတွေနေမြေတွင်ဘေးကင်းလုံခြုံစွာနေထိုင်သွားလာနိုင်ရေးလုံခြုံရေးအစီအမံတွေတိုးမြှင့်ဆောင်ရွက်ပေးစီလိုပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကတိုက်တွန်းပါတယ်။
ပြဿနာပေါ်တော့ဒီမျိုးတိုက်ခိုက်တိုက်ခိုက်တိုင်းရတဲ့အကြမ်းဖက်သမားလို့လည်းပြောတယ်။တိတိကျကျနေတဲ့အတွက်ကြောင့်ဒါတွေကိုအဲ့လိုအစိုးရအနေနဲ့ပေါ့နော်ဖြေရှင်းတယ်လိမ့်မယ်လို့မဟုတ်လို့ရှိရင်တော့ပါလဲဆိုတော့ဒေါ်လာနဲ့လေတန်တရားတွေပုံဝင်လာပြီးတော့ဒီပြိပခတ်အတွင်းကျွန်တော်စိုးရိမ်ပါတယ်လို့ဒီတမတော်အပါဝင်အကုန်လုံးပူးပေါင်းဆောင်ရွက်ပြီးတော့ပြင်ဆင်နေဆိုရင်တော့ရနိုင်နေမယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ်
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေရဲ့ပြဿနာကိုပွင့်လင်းမြင်သာမှုရှိရှိဥပဒေပေါင်းတွင်းကကင်တွယ်ဖြေရှင်းမှုနဲ့အထူးသဖြင့်နယ်စပ်ပြဿနာဖြစ်နေလို့တစ်ဖက်နိုင်ငံနဲ့တန်တမာရေးနီးလန်းနဲ့နားလည်မှုတည်ဆောက်ပြီးပူးပေါင်းဖြေရှင်းပေးဖို့ကိုလည်းရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ကတိုက်တွန်းပါတယ
်ဒီရခိုင်မှာဖြစ်နေတဲ့ကိစ္စတွေဟာလူမျိုးရေးဘာသာရေးပဋိပက္ခတွေမဟုတ်ဘူးဆိုတော့နိုင်ငံတကာကတက်ဝင်ရင်ကြည်လာအောင်ပေါ့နော်လောက်ကန်ဆောင်ရွက်ဖို့လက်ရှိအစိုးရအနေနဲ့ပေါ့နော်ပွင့်လင်းမြင်သာမှုရှိတာမြင်သာစွာဆောင်ရွက်တက်ဖို့လိုတယ်အဓိကအပြင်ဒီကိစ္စဟာကျွန်တော်တို့နိုင်ငံတစ်ခုတည်းဖြည့်ချင်းဆောင်ရွက်လို့ရမယ်ကိစ္စမဟုတ်ဘူးပြဿနာမဟုတ်ဘူးဒီနယ်စပ်မှာဖြစ်နေတဲ့အဓိကပြဿနာလူဦးရေပေါက်ကွဲမှုအဆမတန်များတဲ့ပြဿနာပေါ့နော်လူဦးရေပေါက်ကွဲမှုနဲ့ဒီဆင်းရဲမွတ်တွေကိုပြဿနာကပ်ပါလာတယ်ကျန်းဖက်ကွန်ရက်တွေရဲ့ရေတောက်မြစ်တွေဖြစ်လာတာပေါ့နော်အကျန်းဖက်တင်တန်းတွေပေးဖို့အတွက်အခြေအနေတွေဖြစ်လာတယ်ဒါကြောင့်ဒီကိစ္စကိုရင်းဆောင်ရွက်တဲ့အခါနိုင်ငံတကာရဲ့ပံ့ပိုးကူညီဆောင်ရွက်မှုလို့ဒီလိုတစ်ဖက်နိုင်ငံအစိုးရနဲ့တန်တမာရေးနားလည်မှုကိုအပြန်အလှန်ပြီးစောက်ပြီးတော့မှာပဲဒီအကျန်းဖက်ရေတောက်မြစ်တွေကိုချင်းလဲလာတော့ပါတော့ပေါ့နော်နိုင်ငံအစိုးရပူးတွဲပြီးတော့တောင်ထိတိယောက်ကိုင်တဲ့ဖြည့်ရှင်းမှုလိုအပ်တယ်
ရခိုင်ပြည်နယ်တွင်းမှာပြီးခဲ့တဲ့2012ကစလို့ဘာသာရေးလူမျိုးရေးအသွင်ဆောင်ပြိပခါတွေဖြစ်ခဲ့တာပါပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလကတကြောပြန်ဆလာခဲ့တဲ့နေကြားဆောင်တက်စခန်းနေလူဝင်အားသုံးအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်မှာတော့လုံခြုံရေးအဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်မှုတွေအပေါ်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာဘက်ကနေဆွတ်ဆွဲမှုတွေပြင်းထန်လာပါတယ်အခုလိုမျိုးမောင်းတော်နဲ့ရသေးတောင်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းမှာလည်းဒီဖြစ်ပျက်တွေကြောင့်ရခိုင်ပြည်နယ်မှာအရင်တုန်းကလုတ်ခဲ့ပူးသလိုမြေလံရှင်းလင်းရေးတွေထပ်လုပ်လာမှာကိုစိုးရိမ်တဲ့အကြောင်းကိုလည်းအပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့ AI ကဩဂုတ်လ၄ရက်နေ့နေဆွဲတဲ့သတင်းထုတ်ပြန်ထားပါတယ်မြန်မာအနာပိုင်းနေအနေနဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ပြီးနိုင်ငံရဲ့ဒေသအားလုံးကိုအတားအဆီးမရှိသွားရောက်ခွင့်ပြုဖို့လိုအပ်တယ်လို့လည်း AI အဖွဲ့ကထုတ်ပြန်ထားပါတယ်